အခုကျမတို့အတန်လွှင့်ချိန်မတိုင်ခင်ပြီးခဲ့တဲ့နာရီပိုင်းတုန်းကနယူးယောက်မြို့လိုဝါမဟန်တန်မှာထရက်ကားနဲ့ဝင်ရောက်တိုက်ခိုက်ပြီးတော့တနက်ပစ်ခတ်မှုဖြစ်ပွားခဲ့တာကြောင့်လူ၈ဦးသေဆုံးပြီးတဒါဇင်နဲ့မနည်းထိခိုက်ဒဏ်ရာရသွားတယ်လို့နယူးယောက်မြို့တော်ဝင်ဘီလ်ဒီဘလာစီယိုကသတင်းစာရှင်းလင်းပွဲအတွင်းပြောကြားလိုက်ပါတယ်။ဒီတိုက်ခိုက်မှုကိုအကြမ်းဖက်လုပ်ရက်ဖြစ်ကင်တွဲဆောင်ရွက်နေကြောင်းလဲ FBI ပြည်ထောင်စုစုံစမ်းရေးဘူရိုကပြောပါတယ်။အခြေအနေတွေကိုစောင့်ကြည့်နေတဲ့ကိုဇော်ဝင်းလိုင်ကဆက်ပြီးပြောပြမှာပါ။
နယူးယောက်မြို့ Chambers နဲ့ West Land နေအနီးမှာအင်္ဂါနေ့ညနေဒေသဆန်တော်ချိန်3နာရီခန့်မှာထရက်ကားတစ်စီးကစပိန်သွားလမ်းပေါ်ကိုမောင်းနှင်ပြီးလမ်းသွားနေတဲ့သူတွေနဲ့စပိန်စစ်သူတွေကိုဝင်တိုက်ခဲ့တဲ့အကြမ်းဖက်လို့ရကြောင်းအ ਨੇ ဆုံးလူ10ဦးသေဆုံးပြီးအများအပြားထိခိုက်ဒဏ်ရာရသွားတဲ့အကြောင်းအခင်းဖြစ်ပွားပြီးနိုင်ပိုင်းအကြမ်းမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းနယူးယောက်မြို့တော်ဝန် Bill de Blasio ကပြောပါတယ
် We at this moment based on the information we have we know of 8innocent people who have lost their lives
and over the time ကျွန်တော်ရရှိထားတဲ့သတင်းတွေအရအပြစ်မဲ့တဲ့လူ10ဦးသေဆုံးခဲ့ပြီးတရားစင်ကျော်ဒဏ်ရာရရှိခဲ့ပါတယ
်အခုလိုတိုက်ခိုက်မှုဖြစ်သွားခဲ့တဲ့အတွက်ဒီကနေ့ဟာနယူးယောက်မြို့အတွက်အင်မတန်စိတ်မချမ်းမြေ့စရာကောင်းတဲ့နေ့တစ်နေ့ဖြစ်ကြောင်းလဲမြို့တော်ဝန်ဒီဘလာစီယိုကပြောပါတယ
် It's a very painful day in our city horrible tragedy on the west side let me be clear that based on the information we have at this moment
ကျွန်တော်မြို့မှာဒီနေ့ဟာတစ်ကိုဝမ်းနဲ့ကြေကွဲပွရာနေ့ဖြစ်ပါတယ်။မဲဟတန်နောက်ဖက်ချမ်းမှာဆူရလာတဲ့ဖြစ်ရကြီးမှာကျွန်တော်တို့ရရှိထားတဲ့သတင်းအချက်အလက်တွေအရဒါဟာအကြမ်းဖက်သမားရဲ့လုပ်ရဖြစ်ပါတယ်။တိတ်ကိုတူရဲဘောကြောင့်တဲ့အကြမ်းဖက်မှုပါပဲ။အပြစ်မဲ့တဲ့ရက်သားတွေကိုပြစ်မှတ်ထားတယ်။ဒီလိုကံကြမ္မာဆိုးနဲ့ကြုံတွေ့ရမယ်လို့မထင်ထားကြတဲ့တာမန်လူတွေကိုအနည်းငယ်ပြုခဲ့တာလည်းဖြစ်ပါတယ်
။တိုက်ခိုက်သူအနေနဲ့နယူးယောက်မြို့သားတွေရဲ့စိတ်ဓာတ်ကိုရိုက်ချိုးဖို့ဆိုတဲ့ရည်ရွယ်ချက်နဲ့လှုပ်ဆောင်ခဲ့တာဖြစ်ပေမဲ့လည်းအခုလိုအကြမ်းဖက်တိုက်ခိုက်မှုကြောင့်နယူးယောက်မြို့သားတွေရဲ့စိတ်ဓာတ်ဟာရင်းရိုင်သွားမှာမဟုတ်ကြောင်းလဲမြို့တော်ဝန်ဒီဘလာစီယိုကဆက်ပြောပါတယ
် We know that this action was intended to break our spirit but we also know New Yorkers are strong
ဒီအကြမ်းဖက်လို့ရဟာအမေရိကန်ပြည်ထောင်စုရဲ့ခိုင်မာတဲ့စိတ်ဓာတ်ကိုချိုးနှိမ်မှုအတွေ့ရည်ရွယ်လှုပ်ဆောင်တာဖြစ်တယ်ဆိုတာကျွန်တော်တို့သဘောပေါက်ပါတယ်ဒါပေမဲ့ကျွန်တော်တို့နယူးယောက်မြို့သားတွေဟာအမှန်ပြည့်ကြတယ်ခံနိုင်ရည်ပိုးရှိကြတယ်အကြမ်းဖက်လူရဲ့ကြောင့်အမေရိကန်နိုင်ငံသားတွေရဲ့စိတ်ဓာတ်ကိုဘလို့မှပြောင်းလဲစေနိုင်မှာမဟုတ်ပါဘူး။ချင်းချောက်တာကိုဘတော့မှမခံပါဘူး။ဒီကနေ့ကြေကွဲပေါ်ရာဖြစ်ရကြီးရဲ့နေရာအနီးမှာအရင်ကလည်းအကဲစမ်းခံခဲ့ရတဲ့ဖြစ်ရဖြစ်ခဲ့ပြီးပါပြီ။နယူးယောက်မြို့သားတွေဟာအညံ့မခံပါဘူး။တင့်တော်တယ်လို့တုံ့ပြန်သွားမှဖြစ်ပါတယ်။အရှုံးမပေးနိုင်ပါဘူး
။အခုတက်ကတ်မှုဖြစ်သွားခဲ့တဲ့နေရာဟာ 9/11 လို့ခေါ်တဲ့2000ခုနှစ်စက်တင်ဘာလ17ရက်နေ့ကကမ္ဘာကုန်သွယ်ရေးမျိုးစင်ကြီးနှစ်ခုကိုအကြမ်းဖက်တိုက်ခိုက်ခံခဲ့ရတဲ့နေရာမှာအမှတ်တရတိဆောက်ထားတဲ့ 9/11 memorial ရဲ့အထိတ်မှအဆောက်အဦနားမှာဖြစ်သွားခဲ့တာပါဒီတိုက်ခိုက်မှုဟာတရဲဘောကြောင့်နဲ့လုရဖြစ်ကြောင်းလဲမြို့တော်ဝန်ဒီဘလာစီယိုကသတင်းစာရှင်းလင်းပွဲအတွင်းပြောကြားခဲ့ပါတယ်လက်ရှိမှာတော့အဲ့ဒီတိုက်ခိုက်သူကိုနယူးယောက်မြို့ရဲတပ်ဖွဲ့ကဖမ်းဆီးထိန်းသိမ်းထားပြီးဖြစ်ပါတယ်တမန်တော်ဒေါ်နယ်ထရမ့်ကလည်းတိတ်ကိုစိတ်ဖောက်ပြန်နေသူတဦးကနယူးယောက်မြို့မှာတိုက်ခိုက်မှုပြုလုပ်ခဲ့ကြောင်းရဲတပ်ဖွဲ့ကဒီကိစ္စကိုအနီးကပ်ကင်တွယ်ဖြေရှင်းနေကြောင်းနဲ့အမေရိကန်ပြည်ထောင်စုမှာဒါမျိုးလာလုပ်လို့မရကြောင်း Twitter လူမှုကွန်ရက်ကတဆင့်ပြောကြားလိုက်ပါတယ်။နယူးယောက်မြို့ရဲမင်းကြီး James B. Olney ကတော့အကြမ်းဖက်တိုက်ခိုက်သူဟာအသက်29နှစ်အရွယ်အမျိုးသားတဦးဖြစ်တယ်ဆိုတာကလွဲလို့သူနဲ့သက်ဆိုင်တဲ့တခြားအသေးစိတ်အချက်အလက်ကိုထုတ်ဖော်ပြောကြားဖို့ညှင်းဆိုခဲ့ပါတယ်။အမေရိကန်သတင်းမီဒီယာတွေမှာတော့တိုက်ခိုက်သူဟာ Uzbekistan နယ်ဝါတဦးဖြစ်တယ်လို့ဖော်ပြကြပါတယ်။ဒီတိုက်ခိုက်မှုဟာတကိုယ်တော်တိုက်ခိုက်မှုဖြစ်ကြောင်းနဲ့နောက်ထပ်တိုက်ခိုက်မှုပြုလုပ်မယ်ဆိုတဲ့သတင်းအချက်အလက်မရထားသေးကြောင်းနယူးယောက်ပြည်နယ်အုပ်ချုပ်ရေးမှူးအန်ဒရူးကိုမိုကသတင်းစာရှင်းလင်းပွဲအတွင်းမှာပြောကြားခဲ့ပါတယ်။နယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှာအလုပ်လုပ်နေတဲ့မြန်မာနယ်ပွားတဦးကလည်းတိုက်ခိုက်မှုဟာအမေရိကန်ပြည်ထောင်စုမှာဟောလိုဝင်းနေ့ဖြစ်တာကြောင့်လူညုံရေးအတွက်လူမှုအကြမ်းဆိုးရိမ်မှုတွေရှိနေတဲ့အချိန်မှာဖြစ်သွားခဲ့တာလို့ VOA ကိုအခုလိုပြောပြပါတယ်။ကျမတို့က
တော့ရုံးမှာပဲရှိတယ်ရုံးမစစ်သေးဘူးပေါ့နော်အဲ့လိုဆိုတော့အဲ့ပါကြီးအမေကရုံးစင်ပေါ်နည်းလေးဆိုးရရပေါ့ဒါပေမဲ့အဲ့ဒီပြတာကလူငယ်ရွေးလောက်ကဆိုရဲခါချာရောရုံးမှာကလေဆယ်ဖုန်းကို emergency alert message ရောက်တယ်ရောက်တဲ့ခါချာရောဖုန်းထဲကနေပြီး internet တွေနည်းနည်းရောကြည့်ကြည့်လိုက်ပြီးတော့တိလိုက်ရတာပေါ့အဲ့ခါချာရောဒီနေ့ကလည်း Halloween ဖြစ်တယ်ဆိုတော့လူတွေကဒီနေ့ဆိုလို့ရှိရင်ပြောပါကြရီနောက်ကပရိတ်တွေပါရရှိရမလားဆိုတော့သူအများကြီးစူးစီးခဲ့နေရာမှာပါရစ်ဆုံးလဲအခု concern ဖြစ်တယ်တော့ခါရုံးစင်းလို့ရှိရင်လေငကိုရီကအခုတလောပါလေအဲ့လိုခုခုဆိုလို့ရှိရင်ပို့ပြီးတော့ရထားကြီးချက်တော့မှာပဲဆိုတော့အဲ့ဒါမျိုး concern ဖြစ်တယ်နောက်ကျမတို့ရုံးကကြတော့ဒီ flow between first and second new ပ ီတော့44 45ဆိုတော့အခုဖြစ်တဲ့နေရာက911ဖြစ်သွားတဲ့နေရာနဲ့ဒီရယ်လေဆိုတော့ general plan နဲ့ဒါပေမဲ့လည်း Queen Central နေရာဆိုတော့ everywhere through our security ချတော့မှာဟုတ်တခု confirm ဖြစ်ပါတယ်
။တန်ရာသူတွေကိုတော့ New York မြို့ Bellevue စေယုံကိုခေါ်သွားကြောင်းနဲ့တန်ရာရရှိမှုအသေးစိတ်အချက်အလက်တွေကိုတော့မသိရသေးကြောင်း New York မြို့ရဲတပ်ဖွဲ့ကပြောပါတယ်။ကာသမားဟာ Arab လို God is great ဖျားသခင်ကမြင့်မြတ်တယ်လို့အော်ဟစ်ခဲ့ကြောင်းမျက်မြင်သက်သေတွေကပြောပါတယ်ထရက်ကားသမားဟာသူ့ကားထဲကနေတင်းနှက်နှက်လက်ကင်ပြီးထွက်လာတယ်လို့မျက်မြင်သက်သေတွေကလည်းပြောပါတယ်အကြမ်းဖက်တိုက်ခိုက်သူဟာသူ့တိုက်ခိုက်မှုပြုလုပ်ခဲ့တဲ့ထရက်ကားကို Home Depot အင်းဆောက်ပစ္စည်းတွေရောင်းတဲ့စတိုးဆိုင်ကနေငှားလာတဲ့ကားနဲ့ပြုလုပ်ခဲ့တာဖြစ်ကြောင်းလည်းအမေရိကန်သတင်းမီဒီယာတွေမှာဖော်ပြကြပါတယ်အခုလိုတိုက်ခိုက်မှုဖြစ်သွားခဲ့တဲ့အတွက်နယူးယောက်မြို့ရဲ့လုံခြုံရေးကိုတိုးမြင့်ထားကြောင်းလဲအင်္ဂါနေ့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းတာဝန်ရှိသူတွေကပြောကြားခဲ့ပါတယ်ခင်ဗျာ